င်းတန်းကကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တက်မတော်နဲ့အေအေတွေတိုက်ပွဲရခိုင်တိုက်ပွဲအခြေအနေပဲဆိုတော့ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလွှတ်တော်ကဘယ်လောက်ထိဖြည့်ရှင်းနိုင်မယ့်အလားအလာရှိတယ်လဲဆိုတာကိုသိချင်တာပါဒါပေမဲ့လောလောဆယ်မှာစမေးချင်တဲ့မိကုံကတော့အဲ့ဒီရခိုင်တိုက်ပွဲအခြေအနေဟာအခုခါအရှင်မြင်လာသလားအရှင်ရော့ကြသွားသလားသူတို့မဟုတ်ပုံမှန်ပဲဖြစ်နေသလားဆိုတာနည်းနည်းအကြံကျင်းခြုံငုံပြောပြပါခင်ဗျာ
ဟုတ်ကဲ့အစပရမတော့ဒီတက်တော်ကဝင်လာတာကပလဲဝါကအစပါပဲအဲ့ဒီနေရာတဝိုက်မှာပဲရသေးတော်သူငကျွန်းကျောက်တော်အဲ့ဒီနေရာမှာဖြစ်နေတာကနောက်ပိုင်းမှာတော့မြောက်ဦးအင်းပြားဒီကိုအခုဆိုရင်အားမျိုးနဲ့ပြီးရောက်လာပါတယ်အဲ့ရောက်ဒီတိုက်ပွဲဟာဒီမှာ၆လအကင်းပါကို23ဆလောက်ကျဲပြန်လာတယ်။ဒီတိုင်းလူတွေပဲဖြစ်နေတယ်။ဖြစ်တဲ့အခါမှာလည်းရင်းနှုံးကတော့သူတို့အလေးအနက်တိုက်တယ်ဆိုတာတဲ့အခုကသူတို့ကစစ်ကြောင်းတွေကိုဟိုဝင်ပြီးတော့အင်းနဲ့အားနဲ့တိုက်ကြတာလည်းရှိတယ်။အရင်တက်ဒီကိုသူတို့ဒုံးကျည်တွေနဲ့ပြစ်တာပြီးချိတာတယ်။ရှင်ပြီးတော့ပြောရရင်တော့တိုက်ပွဲကကျဲပြန်လာတယ်။ပို့ပြီးတော့ပြင်းထန်လာတယ်။ပြည်သူတွေပို့ပြီးတော့ဒုက္ခကြောက်နေရတယ်လို့ကျွန်တော်အကြမ်းဖြစ်ပြောလိုပါတယ်
။တစ်ဖက်မှာလည်းအစိုးရကုစလေညီညာရေးအဖွဲ့နဲ့အေပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ညီညာရေးစကားတွေပြောကြတာကန့်ကန့်ကြတာကြားပါတယ်အဲ့ဒါကဘယ်လောက်ထိရောက်ပါသလဲဤတော့
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒါလည်းကြားပါတယ်ဒါပေမဲ့တကယ်တမ်းပြောရမှာကအေအေနဲ့အမြမတ်တမတော်ဖြစ်ပါတယ်ပြီးတော့မြမတ်တမတော်ကစီကန်ချက်တွေကျူတင်တတ်မှတ်ချက်တွေအေနဲ့အေအေကိုဆွေးနွေးတဲ့အခါမှာအေဟာရခိုင်ပြည်နယ်ထဲမှာနေလို့မရဘူးလိုက်ကြကြံတော့မှပိုင်လို့ထိုးနိုင်တယ်ဆိုတာမျိုးနောက်ပြီးတော့အေအေကိုအကျန်းဖက်အပွဲသတ်မှတ်တယ်အေအေကောင်းဆောင်တွေကိုအကျန်းဖက်ကောင်းဆောင်ဖြစ်တရားဆွဲတယ်အဲ့ဒါလိုကျူတင်စီကန်ချက်တွေနဲ့ပေါ့နော်လွှမ်းမိုးနိုင်တဲ့အဲဒီလူရက်တွေနဲ့အဲတွေ့နေတဲ့အခါမှာဒါတရားနဲ့တရားဆွေးနွေးဖို့လက်တွန့်လာတယ်မဖြစ်နိုင်တဲ့အခြေအနေမျိုးရောက်လာတယ်အဲဒါကြောင့်တက္ကသိုလ်ကဒီစီကန်ချက်တွေမသတ်မှတ်ပဲနဲ့ညီကိုရှင်းတယ်အဲ့နဲ့ဖြစ်ဖြစ်ဒီခိုင်းပြင်းနေအေးကပြောင်းလို့အေးဖြစ်တယ်ဆိုပြီးတော့ဒီလိုစိတ်ဓာတ်နဲ့ကျွန်တော်တို့ကအကုန်လုံးအမှန်တရားရှော့ပြီးတော့ရှင်းလို့ရတဲ့ကောင်းကိုဖင်ပြမယ်ဆိုရင်တော့ဒါပို့ပြီးတော့အခြေအနေကောင်းမယ်အလားအလာကောင်းမယ်လို့ကျွန်တော်တို့မြင်ပါတယ
်။တချို့တိုင်းရင်းသားအင်အားစုတွေနဲ့ရှင်းလို့ရတဲ့နေရာမှာတက်မတော်ဘက်ကဒီဟာနဲ့ပို့ပြီးတော့ညှိနှိုင်းလို့ရတဲ့ဆန္ဒပြတ်တဲ့သဘောထားပို့ပြီးတော်ပြောင်းမယ်လို့အေးနဲ့နှိုင်းရှင်ပြီးပြောရင်မှန်သလားခင်ဗျာ။ဘာဖြစ်လို့အေးကိုကြတော့လောက်တင်းမှနေရတယ်ဆိုတာတခါစဉ်းစားနေမှာပဲ။ကျွန်တော်စဉ်းစားချက်မှန်ပါလား။ဘာကြောင့်အဲ့လိုတင်းမှနေတယ်ထင်ပါလဲ။တက်မတော်ဘက်က
အဲ့လိုဖြစ်နေရတဲ့အကြောင်းကတော့ကျွန်တော်ရခိုင်ပြည်နယ်ကိုရခိုင်တက်တော်ရောက်လာတဲ့အခါမှာသူကရခိုင်ပြည်နယ်မှာခြေချောက်ခွင့်မပြုရင်ဘာလို့ဒီရခိုင်ပြည်နယ်ကမြို့သားရေးစိတ်ကြပြင်းထန်နေ။အာနိုင်ငံကြီးအချင်းလည်းပဲအဲကျွန်တော်တို့ဒီဥတွေကောင်တွေကလုံးလို့မရဘူးဆိုရဲခံစားချက်တွေရှိနေတယ်။ပြီးတော့ပဋိရှင်တွေမှာလည်းပဲအခံပညာအချင်းချင်းနဲ့နေတယ်။ဒီငယ်တွေလုံးလည်းမရှိနေတယ်။အနာကမျိုးရင်းချက်မရှိဘူး။အဲဒါတွေနဲ့အခံပညာခံစားနေရတာကြီးအများကြီးရှိတယ်။အဲတော့ဒီခိုင်းတက်တော့ရောက်လာရင်အဲဒီခိုင်းပြည်သူတစ်ခုလုံးကတက်တော့ကိုထောက်ခံပြီးတော့ပူးပေါင်းပါဝင်သွားကြရင်ဒါတီထောင်စုအင်းနေနဲ့ကဟာလားအမြဲရှိရဲ။နောက်ပြီးတော့ခိုင်းဒေသမှာတခြားအနိုင်ငံတွေကဒီလိုမျိုးနာမှုတွေရှိရဲအစားဆိုတဲ့အပွဲစီရဲ့ကြံလာလည်းရှိရဲဆိုတော့ဒီခိုင်းဒေသဟာအဲ့လိုထူးခြားတဲ့အခြေအနေကြောင့်နော်ဒါနိုင်ငံတော်အနေနဲ့ဒီမှာအေးကိုအရှေ့စိုက်ခွင့်ပြုရရင်အဲဒီလိုစစ်စင်ရေးတွေဒီမှာမှာတုံးမယ်ဆိုတဲ့အခြေအနေမျိုးထိရောက်လာနိုင်တာပေါ့အဲနော်ပြီးတော့ဟိုစိတ်မရှာဘူးပေါ့အခြားပြောရတယ်လည်းဝင်လာနိုင်တာပေါ့အဲကြောင့်ဒါဟာဒီခိုင်းဒေသရဲ့ကြံလာအပူပူချုပ်ထွေးလာမယ်ဆိုတဲ့အဲ့လိုသဘောထားတွေရှိတဲ့အတွက်နဲ့အဲဒီလိုဒီခိုင်းဒေသထဲမှာအေးကိုအရှေ့စိုက်ခွင့်မပြုရတော့ကျွန်တော်မြန်ယူဆပါတ
ယ်ဟုတ်ကဲ့ဆိုတော့ဥပိသံပြောတော့ရဲ့အထက်မှာလည်းပါပါရဲ့မြန်မာနိုင်ငံရဲ့လွတ်တော်အနေနဲ့ရောဒီကိစ္စကိုဘယ်လောက်ထိကင်တွယ်ဖြေရှင်းဖို့ကြိုးပမ်းမှုရှိပါသလဲခင်ဗျာအဲ့မှာတင်ပြဆွေးနွေးရလာဥပိသံ
ကျွန်တော်ကတော့ဒီလွတ်တော်ဆိုတာဥရေကြီးမှနိုင်ပေါ့နော်ဟောအစိုးရဆိုတာကတော့အုပ်ချုပ်ရေးမှနိုင်ပါအဲဒါမဲ့ကျွန်တော်ဒီ energy ဆိုးမှုရဲ့လွတ်တော်နဲ့ဒေါက်တာဆူကြည်ခေါင်းဆောင်နဲ့ energy အစိုးရပေါ်မှာအဲကျွန်တော်ကတော့အဲ့လိုသိချမမြင်ဘူး။ဘာလို့လဲဆိုတော့ဟိုဒါကအန်ဒီကအဖြစ်တော်တဲ့မှာအပြတ်တက်နေရသလိုဖြစ်ပါတယ်။ပြီးတော့အဲ့လိုအရှင်မျိုးမှာဒီအထူးသဖြင့်ချမ်းရေးဖြစ်စဉ်တွေမှာဒေါက်ဆန်းစုကြည်ဒီဥဆောင်ပြီးတော့27ပြည်လုံးကြီးလာခါမှာအဖြူရှာဖို့ကြိုးစားတယ်။ဒါမှမဟုတ်ရက်တနေရပေါ့။အဲ့ဒီခါမှာဖြစ်တော်အကျိုးဝင်ပြန်ဖို့ကြိုးစားလာတယ်။အဲအဲ့ဒါဟာဘာလို့လဲဆိုတော့အစိုးရနဲ့ဖြစ်တော်ဟာလာပူးပေါင်းဆောင်ရွက်တဲ့သဘောလို့ဟိုမြင်ပါတယ်။အဲဒါကြောင့် ကျွန်တော်အစိုးရကငင်းငန်းရေးကိုကောင်းတဲ့ပေါ်ရမှာတက်တော်အကြီးအကဲတွေနဲ့လက်တွဲပြီးဆောင်ရွက်မယ်တက်တော်လမ်းကြောင်းကအဖြစ်ချမယ်ဆိုရင်ရနိုင်ပါတယ်ဥပမာတက်တော်ကတမန်ကလုံးကိုအပြစ်ခတ်ရဆဲဖို့အစိုးရကိုတိုက်တွန်းတဲ့အဆိုမျိုးနော်နောက်ပြီးတော့လွတ်တော်ကဒီတိုင်းသားဒေသတွေကိုပြည်နယ်တွေကိုပေါ့ဗျာလက်ပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်စီမံရေးချပြီးတော့ဆောင်ရွက်ရတိုက်တွန်းတဲ့အဆိုမျိုးအဲဒါမျိုးပဲတက်တော်မှာငင်းငန်းရေးပေါ်ဆောင်မှုကော်မတီကိုအဖွဲ့မျိုးဖွဲ့ပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့နော်အော်ဒီအစိုးရနဲ့လက်တွဲပြီးဆောင်ရွက်တာမျိုးအနောက်ဆုံးဒီမှာပြည်သူ့ပြင်ဆင်တဲ့အခါမှာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်လာရေးအတွက်ကျွန်တော်တို့ကြိုးပမ်းတဲ့ဟာမျိုးပေါ့နော်အမျိုးမျိုးကျွန်တော်တို့ပူးပေါင်းဆောင်ရွက်လို့ဟိုရနိုင်တယ်တက်တော်ရဲ့အင်အားကိုနိုင်ငံတော်ဆွေးနွေးရတယ်ဒါလက်တွဲပြီးရဆောင်ရွက်မှရှင်ကျွန်တော်တို့မျှော်မှန်းတဲ့ငင်းချမ်းရေးကိစ္စပုံမူပြလာမယ်လို့ကျွန်တော်ထင်ပါတယ
်အတက်စီရပဲဥပဒေပြောရရှင်တက်တော်ဟာတကယ်တမ်းလုပ်မယ်ဆိုရင်လုပ်နိုင်တဲ့အခြေအနေရှိရတာနဲ့အခုဘလောက်ထိလုတ်ပါသလဲရောအဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဘလောက်မှမှန်ငန်းတင်ပြသုံးသပ်နိုင်ဝင်ရှိပါသလဲဆိုတော့မှအဲ့လိုတင်ပြကြပါသားဆွေးနွေးကြပါသား
ကျွန်တော်တို့အထူးခြားဖို့ကြိုးစားပါတယ်အဲဒါမဲ့ရခိုင်ပြည်နယ်လွတ်တော်ကတော့ရခိုင်မျိုးသားပါတီ ANP ကအကြီးဆုံးတဲ့လွတ်တော်ဖြစ်လို့အဲ့ဒီမှာတော့ကျွန်တော်တို့အဆိုတွေအကုန်လုံးနိုင်ပါတယ်ဥပမာငင်းငန်းရေးတဲ့ဆိုပဲရှိရှိဒုက္ခတွေဒီကိုကူညီပံ့ပိုးရေးဆိုပဲရှိရှိနော်ဒီ internet line တွေဖြတ်ထားတဲ့အဆိုပဲရှိရှိအကုန်လုံးကအဲ့ဒီမှာအကြီးရှိပါတယ်ပြည်နယ်အစိုးရချင်းပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုတွေပေါ့ဒါနဲ့ပြည်내အစိုးရကတိုက်တွန်းလားမတွန်းလားတော့မသိဘူးဒီတောင်စုအစိုးရကတော့ဒါတွေကိုဆက်လက်ပြီးတော့မလွတ်ဆောင်ပါဘူးအဲကျွန်တော်တို့ဒီထက်မှလည်းပြည်ထောင်စုထက်မှလည်းကျွန်တော်တို့ကကြိုးစားပါတယ်ပြည်ချင်း ANP အနေနဲ့ကြိုးစားပါတယ်အဲဒီတစ်ခေါက်လည်းပဲကျွန်တော်တို့နော် internet line ဆက်ထားတာယူတန်ပြီးတော့ဟိုမြန်မြန်ဆန်ဆန်ပြောင်းပြီးတော့ဝန်ဆောင်မှုတွေပေးဖို့ဟိုနိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုကိုတင်တယ်အဲဒါနဲ့ကျွန်တော်တို့ဆွေးနွေးခွင့်တောင်မရပါဘူးတွတ်တော်ကအပယ်ချပေးတယ်ဆိုတော့အစ်တော်ကအစိုးရရဲ့လူရပေါ်မှာတွတ်တော်က check and balance လုပ်မှာကိုတွတ်တော်အကြီးတဲ့ကိုနှိတ်ကိုကဒါရီကမလိုဘူးဆိုတဲ့ပုံစံမျိုးနဲ့အစိုးရတောင်တင်ခွင့်မပြုပါဘူးပြီးတော့တကယ်လုံးမှာသူတို့အောင်မြင်မယ်ဆိုရင် NLD တွတ်တော်ဆိုတော့ NLD ပါတီကဥဆောင်ပြီးတော့ဒီကဒီလိုအမြင်မျိုးရှိမယ်အဲဒီကိစ္စမျိုးကိုသူတို့လုံးမှာကျွန်တော်တို့ကလည်းဖြစ်နိုင်မယ်ဆိုတာသိရတဲ့နဲ့သူတို့ဘက်ကလုံရင်တော့ပို့ပြီးတော့ဒါကောင်းတယ်ဒါပေမဲ့လက်ရှိမှာအဲ့လိုမျိုးတခုမှမတွေ့ရပါဘူးခင်ဗျအ
ဲ့တော့ကျွန်တော်ကြားသောကအစိုးရအနာပိုင်းတွေကလည်းအသိမှတ်ပြုပါတယ်ရခိုင်ဒေသခံပြည်သူတွေခိုင်ပြည်သူတွေဟာအေးအေးကိုပို့ပြီးတော့ထောက်ခံကြတယ်ဆိုတော့တကယ်တမ်းသူတို့ဟာဥပဒေပေါင်းတင်ကရွေးကောက်တင်မြောက်ထားတဲ့လွှတ်တော်ရှိတယ်အဲ့ဒီလွှတ်တော်ကသူတို့အေးကိုပြုဆိုင်ဘူးဒါဆွေးနွေးခွင့်တော့မရဘူးဆိုရင်အဲ့ဒီဒေသခံလူထုအနေနဲ့လက်နက်ကင်လမ်းကိုပို့ပြီးယုံကြည်သွားနိုင်စရာအကြောင်းရှိတာပေါ့ဥပဒေမ
ှမှမရဘူးအဲ့ဒါကြောင့်ကျွန်တော်တို့ဒီပထမကလေးကအဲ့ဒါမျိုးတော့ဒီကရိုင်းတတိယလုံးမှနိုင်ပါတယ်အများစုနိုင်တယ်ဒါပေမဲ့အဲ့ဒီတော့လည်းအဲကျွန်တော်တို့ပြည်နယ်အစိုးရဖွဲ့တဲ့အခါမှာရခိုင်မျိုးသားပါတီကိုဥပဒေကပြုပြီးတော့အနည်းချင်းနိုင်တဲ့ NLD ပါတီကလည်းပြည်နယ်အစိုးရဖွဲ့သွားတယ်ဖြစ်ဒီပဲကျွန်တော်တို့တွေ့တဲ့မှာအဲဒါကျွန်တော်တို့ဖွဲ့ရခိုင်ပြည်နယ်ငင်းချမ်းကိုရှိသည့်ရခိုင်ပြည်နယ်တိုးတဲဝဲတိအဲဒီဒီကင်းလီအချို့မှာလည်းရှိသည့်ကျွန်တော်တို့မျိုးစုံနဲ့အဲခုအမျိုးသားခုပြည်နယ်အတွက်အခွင့်အလမ်းတွေတာဝန်မှုတွေကျွန်တော်တို့ဆွေးနွေးပါတယ်တင်ပြပါတယ်အဲဒါမဲ့လက်တွေ့မှာကျွန်တော်တို့မှတ်တမ်းတင်ခံရတာနဲ့ရင်းပယ်ခံရတာနဲ့နောက်ထပ်တော်တွေကိုအတင်မခံရတာနဲ့အဲ့လိုမျိုးပဲပြီးသွားတယ်ပေါ့ဗျာအဲ့အတင်မှာကိုခေတ္တရာလူတွေကမြင်လာတဲ့ဒီကိစ္စကိုနောက်ပြီးတော့ငွေတွေကလည်းအဲဒါရေခိုင်ပြည်နယ်ရဲ့ထူရှားတဲ့ကျွန်တော်သမိုင်းနောက်ကနော်အဲဒီအရာကျွန်တော်တို့ရေခိုင်မျိုးသားအားဒီဟာအဲဒါဟာကျွန်တော်တို့ဒီနိုင်ငံမှာနေဟာငါတို့ကအနေခံနေရတယ်ငါတို့ကတချင်ကအာလာကကွန်မြူနီကေးရှင်းနဲ့နိုင်ငံတဲ့နိုင်ငံပဲအဲဒါမဲ့ဒီနေ့အချိန်မှာငါတို့ဟာဂျာမနီကိုပြူရဖို့အတွက်အကျိုးစားလာတဲ့အခါမှာအနေခံဘဝကိုရောက်နေတယ်။တနည်းအားဖြင့်အကျုံဖြစ်နေရဆိုတဲ့စိတ်ဓာတ်မျိုးကအာဒီနေရာရဲ့စိတ်ကြောင့်ဒီမှာပေါ်လာတယ်။နောက်ပြီးတော့ဒီနေရာကွန်မြူနီတူတဲ့လူကလည်းငါတို့ဆူရကဘာမှမမေ့ရရမလုပ်ဘူး။ကြားတဲ့မြတ်ပြန်ကြားတဲ့လူကိုသိယူပြီးတော့ဟိုပြောင်းပြီးတော့ခွဲဝေတဲ့အခါမှာဘာမှမဖြစ်တော့ပဲအဲ့ကနေဦးသားတော့အဲ့ဒီပုံမှာလည်းပဲလူငယ်တွေကဟာလာအနာကလမ်းကြီးကြောက်လာပြီးတော့ဟောဒါသူတို့ရဝေးမြေရှာမှာတွားပြီးတော့အလုပ်လုပ်ကြရတယ်။ဒီနေ့ရှိတယ်နဲ့လာတယ်။ဒီမှာနေတဲ့ပြည်သူတွေကလည်းပဲတနည်းတစ်ခြားစားဝတ်မြေတွေကကျက်တယ်လာတယ်။အဲ့ဒီပုံမှာဖြစ်ပေါက်ကိုရှာလာကြတာပေါ့။တရားဥပဒေပေါင်းဆဲကလည်းအဲ့ဒီကိစ္စကိုအဲလုံးလုံးမရဘူးဆိုတာလက်ရှိအခြေအနေကတက်တည်ပြနေတယ်။ဒါကြောင့်ဒါတို့အနေနဲ့လက်မကန်ငါးစီမှာအပမရှိဘူးဆိုတော့ခံစားချက်ဖြစ်လာတယ်။အဲ့လိုမှအေးဒီနည်းနဲ့တိုက်ပွဲတွေဖြစ်လာတဲ့အခါမှာလေဒီကမှာအလားဒီတပ်မတော်ကလူဆောင်ချက်တွေပေါ်မှာလူရခံစားလာရတော့ပို့ပြီးတော့အဲ့ဒီဆက်ပြီး ဟိုဆောင်းပြီးသွားတာပေါ့ဗျအဲ့ဒါကြောင့်ဒီလက်နဲ့ကန်တိတ်ခွဲကတော့တော်တန်နဲ့ရမှာမဟုတ်ဘူးအချိန်မှာရပြီးမှလည်းအင်းကြီးကိုသွားကြမလားအခုတည်းကပဲဖြစ်ပေါ်လာတဲ့အခြေအနေကိုအင်းချမ်းချမ်းနဲ့ပြင်းပြီးတော့သွားကြမလားဆိုတာဟာကျွန်တော်တို့ဘက်ကဟာလာတကယ်တမ်းဒီရှင်မှာတွေးသိမ့်ပါပြီတမတော်နဲ့ဖြစ်ဖြစ်ဆိုရပဲဖြစ်ဖြစ်ဒီကိစ္စကိုအလေးထားပြီးတော့ဘာလဲနီကိုရှင်းရှင်းပဲဆိုတဲ့စိတ်ဓာတ်မျိုးနဲ့ဘာမှစီကံတမရှိမရှိပဲအင်းကြီးကိုကျွန်တော်တို့ဆွေးနွေးလိုက်ကြမယ်ဆိုရင်အင်းဒါကျွန်တော်တို့ဒါတခုပြီးတော့သွားရမှာဖြစ်တယ်လို့ကျွန်တော်တို့ကတော့ယုံကြည်ပါတယ်